IS Islamic စစ်သွေးကြွတွေနဲ့တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့ဆီးရီးယားနိုင်ငံနေဆက်ကကူဘာနီမြို့အနီးမှာပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုဟာအကျိုးရှိတဲ့တိုက်ခိုက်မှုဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့လေကြောင်းတိုက်ခိုက်မှုတွေကမြို့ကိုဝန်းရံပြီးတော့တိုက်ခိုက်နေတဲ့အစွန်းရောက်စစ်သွေးကြွတွေပေါ်တိုက်ခိုက်နေတာကိုအကူအညီပေးတာဖြစ်တယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဂျင်ဆာကီကပြောပါတယ်။ဒီတော်တွင်တူရကီနိုင်ငံမြို့တော်အန်ကာရာမှာရှိတဲ့ခတ်လူမျိုးတိုက်ခိုက်ရေးသမားတွေကိုထောက်ခံတဲ့ဆန္ဒပြသူတွေကပြင်သစ်နိုင်ငံအနေနဲ့အထောက်အကူတွေပေးဖို့တောင်းဆိုနေကြပါတယ်။တိုက်ခိုက်ရေးသမားတွေကကူဘာနီမျိုးကိုသတင်းသုံးပတ်ကြာခတ်တိုက်ခိုက်ရေးသမားတွေကကူဘာနီမျိုးကိုသတင်းသုံးပတ်ကြာခုခံကာကွယ်တိုက်ခိုက်နေပေမဲ့မြို့ဟာ IS သွေးကြွတွေရဲ့လက်ကိုကျလူကျခင်အခြေအနေကိုရောက်ရှိနေတဲ့အကြောင်းတူရကီသမ္မတကအင်ကာနီမှာပြောဆိုပါတယ်။မြေပြင်တပ်တွေနဲ့တန်ပြန်မခုခံမှုဆိုလို့ရှိရင်Islamic စစ်သွေးကြွတွေဟာ Syria နဲ့ Turkey နေဆက်တစ်လျှောက်ကိုထိန်းချုပ်သွားနိုင်တဲ့အခြေအနေမှာရှိနေတယ်လို့ Turkey သမ္မတ Recep Tayyip Erdogan ကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့ Syria နိုင်ငံဆိုင်ရာတမန်အသစ်ဖြစ်တဲ့ Stephen D. Mistura ကလည်းနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခိုင်အမာတုံ့ပြန်ဆောင်ရွက်မှုကိုချက်ချင်းပြုလုပ်ဖို့အချိန်ရောက်နေပြီလို့ပြောဆိုနေပါတယ်ခင်ဗျာ။